ဤနိုင်ငံကဲရိုမျိုးတော်ကအထင်ကြီးဖြစ်တဲ့ Coptic Christian ဘုရားကျောင်းတစ်ခုမှာတနင်္ဂနွေနေ့ကပေါက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ90ဦးသေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။ကဲရိုမျိုးလင်မှာရှိတဲ့အဲ့ဒီ Saint Mark Christian ဘုရားကျောင်းကိုဘယ်သူကပေါက်ကွဲတိုက်ခဲ့တယ်ဆိုတာအခုထိမသိရသေးပါဘူး။ရှေးရိုးစွဲဒီ Christian ဘုရားကျောင်းမှာပိုယဟန်မင်း Tower Drus 2ရုံးဆိုင်ပြီးနေထိုင်ရနေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်တဲ့အနေအထားဟာအီဂျစ်သမ္မတအဗ်ဒယ်ဖတ်တာ LCC ရဲ့အစိုးရကိုတိုက်နေတဲ့အစ္စလမ်စစ်သွေးကြွတွေရဲ့လက်ရာဖြစ်ပုံရကြောင်းမနေ့စင်နိုင်လောက်ကပေါက်ကွဲမှုကြောင့်ဖျားချောင်းပျက်စီးသွားခဲ့တယ်လို့အီဂျစ်လူမျိုးရေးအရာရှိတွေကပြောပါတယ်။စိန့်မတ်ဖျားချောင်းရဲ့အပြင်နေရာနဲ့ကရဲ့ဝတ်ပြုဆူတောင်းတဲ့နေရာတွေကိုဘုံငေစာတလုံးပစ်သွင်းပေါက်ခွဲခဲ့တာကြောင့်ဖြစ်တယ်လို့အီဂျစ်အစိုးရသတင်းဌာနတစ်ခုဖြစ်တဲ့ MENA ကပြောပါတယ်ကော့ပတစ်လို့ခေါ်တဲ့ရှေးယိုးဆွဲခရစ်ယာန်ဘာသာဝင်တွေဟာအီဂျစ်နိုင်ငံမှာလူဦးရေရဲ့ဆက်ရကိုင်းနှုန်းတော့ရှိပါတယ်